ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးရေးလုပ်ငန်းစဉ်တွေကအခုလာမယ့်အင်္ဂါနေ့မှာစတင်မှုရှိနေချိန်မှာပဲဌာနေပြန်ရေးအပေါ်ဒုက္ခသည်တွေကြားဆိုးရိမ်မှုတွေတိုးပွားနေပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီးလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစဉ်နဲ့ချီတဲ့ဒုက္ခသည်တွေကဌာနေပြန်ဖို့မဲ့အရေးကိုစန့်ကျင်တဲ့အနေနဲ့အဝတ်ဆိုင်ပုတ်တွေကင်ဆောင်ဆန္ဒပြခဲ့တယ်လို့ Writers သတင်းတရက်ကဖော်ပြပါတယ်။ဌာနေမပြန်လို့ရှင်ရင်စားနပ်ရိက္ခာခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ့်မယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကချင်းချောက်ထားတဲ့အကြောင်းလဲဒုက္ခသည်ခေါင်းဆောင်တချို့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာပါ။ထာနေပြန်ရည်အတွက်ဒုက္ခသည်စခန်းတွင်းကမိသားစုစည်ရင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာခေါင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာခေါင်းဆောင်တွေက Writers သတင်းကိုပြောပါတယ်။ထာနေပြန်ရည်အတွက်အဆင်သင့်မဖြစ်သေးလို့မိသားစုစည်ရင်းတွေမပေးနိုင်သေးတဲ့အကြောင်းပြောတာမှလည်းသူတို့ရဲ့ဆက်နက်ရိက္ခာထုတ်ယူခွင့်ကတ်တွေသိမ်းဖို့ပြောဆိုခဲ့တယ်ဆိုပြီးဂန်ဒေါင်းစခန်းရဲ့ခေါင်းဆောင်တူဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်။